ကာရာနိုင်ငံမှာဒီဇင်ဘာ14ရက်ဗုဒ္ဓနေ့မှာကျင်းပတဲ့ကမ္ဘာဖလားအကျိုးဗိုလ်လူပွဲမှာပြင်သစ်အသင်းကမော်ရိုကိုအသင်းကို2-6မရှိနဲ့အနိုင်ရပြီးနောက်ဆုံးဗိုလ်လူပွဲကိုတက်သွားပါပြီ။ပွဲစပြီး5မိနစ်ကျော်မှပြင်သစ်အသင်းကွင်းလယ်လူဂရစ်မန်တင်ပေးလိုက်တဲ့ဘောလုံးကိုရှေ့တန်းတိုက်စစ်မှုဘပေးကကန်သွင်းပေမဲ့မဝင်ပဲပြန်အံထွက်လာတာကိုဘယ်ဘက်နောက်တန်းလူဟာနန်ဒက်စ်ကကန်သွင်းလိုက်ရမှာပြင်သစ်အတွက်ပထမအကိုရသွားတာဖြစ်ပါတယ်။ပြင်သစ်ရဲ့ဒုတိယဂိုးတော့လူစားထိုးဝင်လာတဲ့မူအာနီကဒုတိယပိုင်း89မိနစ်မှာသွင်းခဲ့တာပါ။ဘော်ဒူနေအကျိုးဘောလုံးပွဲကိုတော့ပြင်သစ်သမ္မတမက်ခရွန်ကိုတိုင်လာရောက်အားပေးခဲ့ပါတယ်။ကမ္ဘာဖလားဘောလုံးပွဲမှာအကျိုးဘောလုံးပွဲအထိတက်လာတဲ့အာဖရိကတိုက်ကပထမအဆုံးအသင်းဖြစ်တဲ့မော်ရိုကိုကလက်ရှိချန်ပီယံပြင်သစ်အသင်းကိုရှုံးသွားတာကြောင့်အကျိုးဘောလုံးပွဲမှာအာဂျင်တီးနားကိုရှုံးထားတဲ့ခရိုအေးရှားနဲ့စနေနေ့ကျရင်တတိယလူပွဲကံရမှာဖြစ်ပါတယ်။တနင်္ဂနွေနေ့ကစားမဲ့နောက်ဆုံးဘောလုံးပွဲမှာတော့ပြင်သစ်အသင်းဟာဂျာမနီအသင်းနဲ့ကစားကြမှာဖြစ်ပါတယ်။ဒီနှစ်သင်းစလုံးကအရင်ကနှစ်ကြိမ်စီချန်ပီယံဖြစ်ခဲ့ဘူးတာပါ။ပြီးခဲ့တဲ့2018ကမ္ဘာဖလားပွဲမှာတော့ပြင်သစ်ကခရိုအေးရှားကို 4-2 နဲ့အနိုင်ရရှိခဲ့ပါတယ်ခင်ဗျာ။